မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့ Australian နိုင်ငံသားဝန်ကြီး Marie Spain ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒီနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးနဲ့ဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြှင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်နိုင်ငံတကာကဖိအားတိုးမြှင့်ပေးနေချိန်မှာပဲအော်စတြေးလျနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းရိုဟင်ဂျာအရေးဖိအားပေးပြောဆိုဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International Australia ကလည်းဝန်ကြီးပိန်ကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်ဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပြီးတော့ဘော်ဒူဘဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ Australia နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းရင်ကလေးကထုတ်ဖော်ပြောဆိုထားသလိုသူရဲ့အခုခီးစဉ်အတွက်မှာလဲအိုးအိမ်မဲ့ရွန်ဂျာဒုက္ခသည်တသိန်းကျော်အတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးတော့မှာဖြစ်တဲ့ကြောင်းဝန်ကြီးပိန်ကသူ့ရဲ့ခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးရေရှည်ခိုင်မာတဲ့အဖြစ်တရရရှိနိုင်ဖို့မြန်မာအစိုးရဒေသတွင်းနဲ့နိုင်ငံတကာအစိုးရတွေနဲ့ဩစတြေးလျနိုင်ငံကအခိုင်အမာပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။